ကောမင်းသူရဲ့အဲ့ဒီနေပြည်တော်ဘက်မှာပေါ့နော်အခုဒီဗိုလ်ချုပ်ကြီးအောင်ဦးလာထေဝင်းတို့နောက်တစ်ခါဝန်ကြီးဦးမြင့်လှိုင်တို့ဟဲ့လားအဲ့ဒါမျိုးဒီပုဂ္ဂိုလ်ကြီးတွေကနေပြီးတော့မဲဆွယ်စည်းရုံးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကောမင်းသူတို့အနေနဲ့တိုင်မဲ့ကြားလို့လေအဲ့ဒါဟုတ်လားခင်ဗျာ
ဟုတ်ပါတယ်ဟုတ်ပါတယ်ကျွန်တော်မီဒီယာတွေကြားရပြည်သူတွေပြောကြရဲကျွန်တော်ရဲ့တွတ်တော်ကူစဲလောင်းနေရဲသင်ကြားချက်ရနေနောက်အဖွဲ့ချုပ်ကကောင်းဆောင်တွေကိုယ်တိုင်ကညွှန်ကြားထားတဲ့ကိစ္စရှိရလေတစ်ဖက်ကနေမှမတရားဥပဒေနဲ့ချုပ်ဖောက်မှဒီမဲဆွယ်စည်းရုံးဒါဒီပေါ်မှာငုံမခံနေတဲ့ဥရရပြန်ရင်ဆိုင်မှုညွှန်ကြားထားတဲ့အတွက်ကျွန်တော်ဒီလိုဆောင်ရွက်ရပါတယ
်ဘလို့တိုင်မှာလဲကော်မရှင်ကိုတိုင်ရမှာလားသူကဘလို့လောက်ရမှာလဲ
အဲအခုက2မျိုးရှိတယ်ဗျကော်မရှင်ကိုတိုင်ရမဲ့ပုံမှန်နေရှိတယ်လို့တချို့ကျတော့ yes ကမှဟိုပြန်ရမှာအဓိကတော့ကော်မရှင်ကိုထိထားရမှာဒီကိစ္စနဲ့ပတ်သက်လို့ကော်မရှင်တာဝန်ခါတဲ့အတွက်ဒီကိစ္စကော်မရှင်ကိုကြောင်းကြားမယ်တင်ပြမယ်တော့တို့ရဲ့ဒီဆက်လက်လုပ်ဆောင်တာကိစ္စတွေကိုကျွန်တော်တို့လိုအပ်တယ်လို့ဆက်သွားမှာပေါ့လေနော
်ဟုတ်ကဲ့အခုဖြစ်တာတော့ဒါဟိုမဲဆွယ်ဖို့တတ်မှတ်ထားတဲ့ရက်မတိုင်ခင်မှာဒါတွေလုပ်လို့ပေါ့နော
်အဲအဲ့ဒါအပေါ်ပါတယ်နောက်ဒီမဲဆွယ်ခွင့်ရတာကိုဒီအခုဝန်ကြီးတွေပဲဖြစ်ပါတီတစ်ခုပဲဖြစ်ဖြစ်ဖွဲ့စည်းတစ်ခုပဲဖြစ်ဖြစ်ဒါနဲ့မှပစ္စည်းရင်းအဆောက်အုံအနေနဲ့အတုံးပြုပြီးမှဆောင်ရွက်ခွင့်နေမရှိဘူးလေဒီအတွက်ပါရက်တယ်ဆိုရင်တက်ဆိုင်ရာပါတီတွေကထိန်းချုပ်ပြီးမှဒီကော်မရှင်ကိုတိတိကျကျတိုင်ကြားနိုင်လဲဆိုမှပြီးခဲ့တဲ့နေ့ရက်နေရာမှာဒီပြည်ထောင်စုရွေးကောက်ပွဲကိုပြန်ရန်ကုန်မြို့ပတ်တော်ရဲမှာလို့တဲ့ဒီရဖက်ဒူဖက်နိုင်ငံရေးပါတီတွေနဲ့ဒီကောပေါ်ဆိုင်ရာညီနိုင်စည်းဝေးမှာကော်မရှင်ဥက္ကဋ္ဌတွေကော်မရှင်ဖွဲ့ဝင်တွေကပြောကြားပြီးသားဖြစ်ပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အခုဒီမဲဆွယ်တဲ့ကိစ္စတွေမှာအဲ့လိုမျိုးတွေဖောက်ဖျက်တာတွေတွေ့ရလားခင်ဗျ။
အဲအခုတွေ့နေရလို့ပေါ့လေတွေ့နေရလို့ဆိုတာအခုဒီအခုနေပြောမဲဆန္ဒနဲ့ဒီမှာဒီလိုဘလောအလာတုံးတာတို့နောက်ရွေးကောက်ပွဲရက်မတိုင်မှာကုသေမဲပေးဖို့စီယုံတာတို့နောက်လူဒါနပြုတဲ့နာမည်ခိုင်းမှာပေါ့ဗျာ။ဒီချိန်ကမှဒီနေ့မြန်မာလာမလို့ပြတဲ့အစင်လာမျိုးတွေကိုမြေကျုံတုံးဆဲတာကသူတို့ကြကြဲတတ်မှတ်ထားတဲ့မြေကျုံတုံးဆုံးကြော်လုံးမှလူလူသားနယ်လို့ကြော်မှပေးကမ်းတာကကျွန်တော်တို့ဒီဒီကောက်ဘဲဥတွေနေနဲ့ဤဆုံးနယ်လို့ဒါကျွန်တော်တို့တတ်မှတ်လို့ရတဲ့အတွက်ခုလိုတိုင်တာနေဖြစ်ပါလေ
ဟုတ်ကဲ့ကျွန်တော်တို့သတင်းတွေထဲမှာတွေ့လိုက်ပါတယ်ဒီဘိုဂျုံခေါင်ဦးလာထေဝင်းဆိုလို့ရှိရင်လေဒီလူနာ900အတွက်ကိုအခမဲ့ဆေးကုသပေးတယ်လို့ပါတော့ပေါ့နော
်ဘိုဂျုံကြောင့်လာဟုတ်တယ်တမတော်ယူနီဖောင်းအနေနဲ့ဒီသတင်းတစ်ထောင်အဆင့်နားနေနောက်ပဲဒီအရတားအုပ်ချုပ်မှုတွေပေါ့လေခေါ်ပြီးမှအဲ့ဒါတွေဆောင်ရွက်တာနာမည်ခံတော့ဒီလူဒန်းနယ်ဝါပြောပြီးမယ်လူဒန်းနယ်ဆိုပြီးမှဒီလိုမီဒီယာတွေခေါ်ပြီးမှပြောတဲ့ကိုဒါကြော်ညာခြင်းတဲ့ဘောမျိုးမဲဆွယ်တဲ့ဘောမျိုးရောက်နေတာပဲလေဒီပေါ်မှာဆုံးဖြတ်ပေးရမှာတော့ဘယ်လိုက်မှုရှိမရှိဆိုတာကော်မရှင်အလုပ်ပဲဖြစ်နေတယ်ကျွန်တော်တို့ကတော့မဲဆွယ်တာပဲဒီလိုကျွန်တော်တို့ကယူဆနိုင်တယ်မဲဆွယ်တာကတက်မတက်ရက်မတိုင်ခင်မှာဆောင်ရွက်တာလည်းဖြစ်လို့ဒီပိုင်းကနေမှဒီမလောစာတုံးမဝန်ထမ်းတွေကိုအတုံးပြုတယ်နိုင်ငံပိုင်းပစ္စည်းဆောက်အုံးဒါကိုအတုံးပြုတာတွေဖြစ်နေတယ်လေ
နောက်တစ်ခုကလူအယောက်900စာကိုအခမဲ့ဈေးကူပေးတယ်ဆိုရယ်ဈေးကနည်းမှာမဟုတ်လေဆိုရင်ဒီငွေတွေရောသူတို့ပါတီကချပေးတာလားသို့မဟုတ်လည်းသူကိုယ်ပိုင်ငွေပဲလားဘယ်ရရလဲပေါ့နော်ဒါရင်းနဲ့ပတ်သက်လို့ကိုမင်းသူတို့ဘယ်လိုစဉ်းစားဖြစ်သေးလဲ
အဲစဉ်းစားဖြစ်တာဆိုတော့ဒါအရှင်းကြီးပဲလေဒီပါတီကပဲဖြစ်မိမိတူတယောက်တည်းပဲဖြစ်ဖြစ်ဒါတုံးဆွဲရင်ကဘာလို့မဲဆွဲကလာရုပ်ကပကလာနေနေတဲ့အချိန်မှာဒီအချိန်မှာဒါဆောင်ရွက်တယ်ဆိုတဲ့ဥစ္စာကသူတို့ကိုယ်တိုင်ပဲမသိလို့လားဒါမှမဟုတ်ဥတွေကိုမလေးစားကျင်တာလားအဲ့ဒီပေါ်မျိုးရှိတယ်။ဥပဒေမှာဒီတိုင်းဆိုထားရတာနဲ့တည်းသူတို့ဆောင်ရွက်လို့ရတယ်ဆိုတဲ့ပုံစံမျိုးကအဲ့ဒီ message မျိုးကိုကျွန်တော်ပြည်သူတွေမှာအရောက်မခံနိုင်ဘူး။တကယ်တမ်းကျတော့ဒီတုံးဆွဲငွေတွေကလည်းကျွန်တော်တို့ဒီပုံစံတရောက်ဖြစ်မြင်ကတိတ်တရတဲ့ပုံမှာတုံးဆွဲခွင့်မရှိဘူး။ဒါဆိုရင်ဘိုးရိုးကြီးဝင်လို့ဆိုရင်သူမီလင်းရေးအတွက်ဆိုတိမ်ပေါက်600ကျော်ဒါ14ရွာပါလေ။ဒီရောတိမ်လေးဖြစ်စီ15ရွာ14ရွာပြီးလူတယ်ဆိုမှသူကပြောတာပေါ့။အဲ့ဒီငွေတွေမှာမှာဒီ message ဖြည့်လိုက်တော့တတ်မတော့ငွေကားယူတဲ့ချိန်မှာကျင်းမှု300ရှိတယ်ဒါဆို300ကျော်ကဘယ်ရလဲဆိုတာအဖြစ်မျိုးတွေပေါ့လေဒါငွေကြီးနဲ့ငွေနဲ့ဥစ္စာအတိအကျဖော်ပြထားတာရှိခဲ့တယ်လေအခုဒီဗိုလ်ချုပ်ကြီးလက်ထံဝင်ရဒီမျက်စိကူးတဲ့ဒီလာပေါင်းကကုန်ကြစိတ်တွေပါလေဘယ်ကခံလဲဆိုတာလည်းဗိုလ်ချုပ်ကြီးအောင်လက်ထံဝင်မှာပဲတာဝန်ရှိမှာပဲအဲ့ငွေ300မှုနဲ့ပတ်သက်လို့ဒါကန့်တတ်ထားပြီးသားဖြစ်တဲ့ပုဂ္ဂိုလ်ဒီစားဥတွေချိုးပေါက်တယ်လို့ကျွန်တော်ပြောလို့ရတာပေါ့လေဒီတော့ပုံလေးပြီးတော့ဒါဝင်ကြီးဒီအခါလည်းနောက်ထပ်ဒီလိုထုတ်လာတယ်နောက်ထပ်အစီအစဉ်လေးလည်းရှိနေတယ်လို့ကြားနေရတဲ့အချို့ဆိုဒီနေ့အဲ့ဒီအစီအစဉ်လေးတော့တော်များများဖြတ်ပြစ်လိုက်ပြီပေါ့လေအဲ့ဒီမျိုးတွေအောင်ကျွန်တော်ကြားရတယ
်နောက်တစ်ခုကကွန်မင်းသူရေဒီလိုပါအခုဒီကွန်မင်းသူတို့ပါတီဘက်မှာလည်းဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတောင်ဆန်းစုကြည်အနေနဲ့ပေါ့နော်ရွေးကောက်ပွဲပညာပေးဟောပြောပွဲဆိုတာမျိုးတွေလေအခုမကြာခဏလုပ်နေတယ်ပေါ့နော်အဲ့ဒါမျိုးတွေရောဒီဥပဒေအရဆောင်ရွက်တာပဲလားဘလို့လောက်ကင်ဆောင်ရနေလေအဲ့ဒါနည်းနည်းပြောပြပါအောင
်အဲ့ဒါနေပတ်တယ်လို့ကျွန်တော်ကကော်မရှင်ဥပဒေရမှာအရောနောက်ကျွန်တော်ချိန်ကဥပဒေရမှာဆိုရင်ပုံမှန်406ပေါ့လေနိုင်ငံရေးပါတီတစ်ခုကရွေးကောက်ပွဲအောင်နိုင်ရေးအတွက်စီယုံနိုင်ငယ်ဆိုတာထင်ရှားပါပြီးတာဖြစ်တယ်ချိန်ကဥပဒေမှာအဲ့ဒီဆိုပဲချိန်ကဥပဒေ34မှာလည်းလွတ်လပ်စွာဟောပြောခွင့်စီယုံခွင့်ပါဝင်နေပေါ့လေအဲ့ဒါဒီဆောင်ရွက်ခွင့်ရှိတယ်ဆိုတာပြသမိတာရှိတယ် တနည်းအားဖြင့်နိုင်ငံရေးပါတီဟာမိမိရဲ့ပါတီအောင်နိုင်ရေးအတွက်ကိုထောင်ရွက်နိုင်နေဆိုတာကကျွန်တော်ပြီးခဲ့တဲ့2015ခုနှစ်ဇန်နဝါရီလ16ရက်နေ့မှာပြည်အောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထုတ်ပြန်ထားပြီးသားဖြစ်တယ်။ထို့တော်လည်းဒီပါတီလိုက်အောင်နိုင်ရေးထောင်ရွက်တဲ့နေရာမှာတက်ဆိုင်ရာကျွန်တော်အဖွဲ့ချုပ်ဒီရှိရရုံးခန်းနေမှာအဆင့်တူကော်မရှင်ပေါ့လေ။ဥပမာရက်ွက်ဆိုရက်ွက်ကော်မရှင်ဒါမှမဟုတ်မြို့နယ်ဆိုမြို့နယ်ကော်မရှင်ခရိုင်ဆိုခရိုင်ကော်မရှင်တိုင်းဆိုတိုင်းကော်မရှင်ဘို့ဆိုပြောင်းစုကော်မရှင်ကိုဝါလေအရှင်းလူကော်မရှင်ကိုတရက်ချူမှဒါမှမဟုတ်နေရက်ချူမှကျွန်တော်အကြောင်းကြားယုံတယ်လို့ခွင့်တောင်းစရာမလိုအဲ့လိုပဲဒီလုံအားအပါဝင်ဥမာအဖွဲ့ဝင်တူရဲ့နေအိမ်ဒါမှမဟုတ်ခွင့်ပြုပေးထားတဲ့ပုဂ္ဂိုလ်တူရဲ့တတ်မှတ်ထားတဲ့ဝန်ဝိုင်းနေမှာလဲဆောင်ရွက်လို့ရတယ်အဲ့ဒါကလည်းစောစောကော်မရှင်ဥပဒေနဲ့လည်းဒီအကြောင်းကြားလိုက်ရင်လည်းရတယ်ခွင့်တောင်းစရာမလိုအဲတကယ်လို့လူထုစီဝေးဝိုင်းတွေလုပ်မယ်ပြုမယ်ဆိုရင်တော့တက်ဆိုင်ရာဒီအများပြည်သူဆိုင်ရာပွဲမှာကျွန်တော်ရေးစုစီဥပဒေရရှောက်ထားလို့ရတယ်အဲ့တော့မြို့ကတော့ကျွန်တော်ဆောင်လက်ဆောင်ရွက်ခဲ့တယ်လုပ်လည်းလုပ်ခဲ့တယ်ဒီဥပဒေနဲ့အညီကအခုလုံးကျွန်တော်ဆောင်ရွက်ခဲ့ခြင်းဖြစ်တယ်ဒီပြောကိစ္စတွေကကျွန်တော်ဥပဒေနဲ့အညီအကြောင်းကြားတယ်ကျွန်တော်တို့ရဲ့ရုံးကနေမှာရွက်ခဲ့တာအလုံးအတိပဲဖြစ်တယ်အဲ့ဒီမှာဒီဘာသာရေးဆိုင်ရာဒီဆရာတော်ကြီးရဲ့အကြောင်းကတမာယုံကြီးကအခုအချိန်ကြီးအရဆိုရင်ဆရာတော်ဒီတန်ခါတော်ကြီးခွင့်ပြုတယ်ကျွန်တော်တို့ဆောင်ရွက်လို့ရပါတယ်ဒါပေမဲ့တအားကြီးကျယ်သွားမှာဆိုတဲ့အတွက်ကိုတချို့ရေးစုစီဥပဒေရဒါကြိုတင်လျှောက်ထားမှာဖြစ်တဲ့အတွက်ကျွန်တော်တို့ဒီရေးစုစီဥပဒေရလည်းအရင်ကတည်းကလျှောက်ထားတယ်ခွင့်ပြုချက်တောင်းတယ်အခုနေပြီးတော့ပါကျွန်တော်လက်ပံကလာကွင်းကြီးမှာလုပ်သွားတယ်ဆိုတော့ဒါရေးစုစီဥပဒေနဲ့ကျွန်တော်လျှောက်ထားမှာဆောင်ရွက်ခဲ့တာဖြစ်တယ်ဥပဒေနဲ့အကုန်လုံးကျွန်တော်ဆောင်ရွက်ခဲ့တာဖြစ်တယ်အဲ့ဒီအပေါ်မှာဒီကိုယ်စားလှယ်လောင်းတွေကိုတူးချင်းမဲပေးတဲ့ကိစ္စမဟုတ်တဲ့ဆောင်ရွက်ခွင့်ရှိတယ်ဆိုတော့ကျွန်တော်ကောင်းဆောင်ရဲ့ဟောပြောပွဲတွေမှာလည်းဒီကိစ္စပါပြီးသားဖြစ်ပါတယ်ကျွန်တော်ဥပဒေနဲ့ဆောင်ရွက်တာပါ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဗျာအခုလိုပြောပြတာ
ဟုတ်ကဲ့